ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနောင်ဘွာလန်ဖူးပြည်နယ်နန်ခလန်းခရိုင်မှာရှိတဲ့နေကလင်းထိန်ကျောင်းလေးကိုရဲတပ်ဖွဲ့ဝင်ဟောင်းတယောက်ဝင်ရောက်ပစ်ခတ်တာကြောင့်ကလင်းငယ်20ကျော်အပါအဝင်လူ30ထဲမှနေသေဆုံးခဲ့တယ်လို့ပြည်နယ်ရဲတပ်ဖွဲ့ကအတည်ပြုပြောပါရယ်အခုလိုအများပြားသေဆုံးတဲ့ပစ်ခတ်မှုတွေဖြစ်လေမရှိသလောက်နဲတဲ့ထိုင်းနိုင်ငံမှာဒီပစ်ခတ်မှုအပေါ်တုန်လှုပ်ဝမ်းနေမိတဲ့အကြောင်းထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာကပြောကြားခဲ့ပါရယ်ဒီသတင်းကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင်
ဒီကနေ့အောက်တိုဘာလ6ရက်နေ့ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနောင်ဘွားလန်ဖူးပြည်နယ်နက်ခလန်းခရိုင်မှာရှိတဲ့ကလေးထိန်မူဂျိုကျောင်းထဲကိုတနက်ကရဲတပ်ဖွဲ့ဝင်တအူးကဝင်ရောက်ပြီးကလေးငယ်တွေကိုပစ်ခတ်ခဲ့တဲ့အကြောင်းတာဝန်ရှိဒေသခံထိုင်းရဲတပ်ဖွဲ့ရဲ့အကြီးအကဲကပြောပါတယ်။ကလေးငယ်ဖွံ့ဖြိုးတိုးတက်ရေးစင်တာကိုဝင်ရောက်ပစ်ခတ်ခဲ့သူဟာမူရစ်စေဝါသုံးမှုနဲ့ရဲတပ်ဖွဲ့ကနေပြီးခဲ့တဲ့နှစ်ကအေးအေးယူထုတ်ပယ်ခံရသူရဲဝင်တန်းဟောင်းတအူးဖြစ်တယ်လို့လဲရဲတပ်ဖွဲ့မှဒန်ရုံဆက်ကစ်တီပရာဖက်ကထိုင်းဘာသာနဲ့အတူပြုပြောကြားပါတယ်
။ဒါชอบมีปัญหากับผู้กำชาชอบมีปัญหากับชาวบ้านอะไรเงี้ยฮะก็เลยเพิ่งมาปีแล้วก็เลยตำรวจเราก็เลยจับปุ่มข้อหาเสพยาแล้วก็ปองด้วย
เยวินแดงฮาวตะแนตะมาหาตูอลุถုတ်ขะย่าดาโกไม่เจมะแนဖြစ်ပြီးတဲ့နောက်ဘာမှခုခံနိုင်စွမ်းမရှိတဲ့ကလေးငယ်တွေရဲ့ကြောင်းကိုမှရွေးပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။သူဟာမောင်းပြန်တနက်နဲ့ဓားကိုကိုက်ဆောင်ပြီးကျောင်းအတွင်းကိုဝင်ရောက်ပြီးမြင်မြင်သမျှကလေးလူကြီးတွေကိုပစ်ခတ်ခဲ့တာပါ။ကျောင်းထဲကပြန်အထွက်မှလည်းလမ်းတစ်လျှောက်မှတွေ့တဲ့လူတွေကိုကားနဲ့တိုက်ပြီးပစ်ခတ်မှုတွေလုပ်သွားတဲ့အတွက်အတော်များများဟာအတွင်းလူနာတွေအဖြစ်အရေးပေါ်ကူတနေရတယ်လို့လည်းရဲတပ်ဖွဲ့မှဒန်ယုံဆက်ကီတီပရာဖက်ကပြောဆိုသွားတာပါ။တနက်သမားဟာသူ့အိမ်ပြန်ရောက်မှသူ့ကလေးနဲ့ဇနီးကိုလည်းပြစ်တက်ခဲ့ပြီးသူ့ကိုယ်တိုင်လည်းအဆုံးစီရင်သွားခဲ့တယ်ဆိုပြီးနေမြေရဲတပ်ဖွဲ့ကပြောကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တနက်သမားဟာအသက်34နှစ်အရွယ်နိုင်ပညာခံလာဖြစ်ပါတယ်။ဒီအဖြစ်ပြက်ကြောင့်အသက်ဆုံးရှုံးခဲ့ရသူများရဲ့မိသားစုများကိုဥစွာဝန်내ကြောင်းပြောကြားလိုတယ်ဆိုပြီးထိုင်းရဲမှုချုပ်ကလည်းပြောကြားခဲ့ပါတယ်။နောင်ဘွားလန်ဖူးပြည်နယ်ဟာဘန်ကောက်မြို့အရှေ့မြောက်ဘက်မိုင်330ဝေးပြီးဦးတောင်းထာနီမြို့ရဲ့အနောက်တောင်ဘက်28မိုင်လောက်ဝေးပါတယ်လူဦးရေ9သိန်းကျော်ရှိတဲ့ပြည်နယ်ဖြစ်ပါတယ်ပြစ်ခတ်တိုက်ခိုက်မှုကြောင့်လောလောဆယ်ကလေး20ကျော်အပါအဝင်အသက်သေဆုံးသူ36ယောက်ရှိနေပြီလို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီပြစ်ခတ်တိုက်ခိုက်မှုအတွေ့တုံ့လောက်ဝန်းနေမိတဲ့အကြောင်းနဲ့မိသားစုတွေနဲ့အတူထတ်တူကြေကွဲဝန်းနေရတဲ့အကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်